ကာတာရင်းကနေကြွေးကြလာတဲ့ဥက္ကဋ္ဌတစ်ခုကြောင့်ရုရှားနိုင်ငံယူရဲလ်တောင်တန်းဒေသမှာပောက်ကွဲမှုတွေဖြစ်ပြီးပြင်းမှန်နေကွဲကုန်တဲ့ဖြစ်ရပ်တစ်ခုတောက်ကြန်နေမနေ့ကဖြစ်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီဥက္ကဋ္ဌရဲ့ဒဏ်ကြောင့်ရုရှားနိုင်ငံချဲလ်ယူဘင်းစ်ဒေသမှာပြင်းမှန်နေကွဲကုန်ပြီးလူ950လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်ချဲလ်ဘင်းစ်သွတ်ဆက်ရုံနဲ့အမိုးနံရံနေပျက်စီးကုန်တယ်လို့လေဒေတာတာဝန်ရှိသူတွေကအတည်ပြုပြီးမိုဘိုင်းဖုန်းဆက်သွယ်ရေးစနစ်လည်းပြတ်တောင်းဖြစ်နေတယ်လို့အာဏာပိုင်တွေကအတည်ပြုပြောကြပါတယ်။အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေလည်းအဲ့ဒီဒေတာမှရောက်နေကြပြီလို့ရုရှားအရေးပေါ်ကယ်ဆယ်ရေးဌာနကကိုယ်စားလှယ်တဦးဖြစ်သူဗလာဒီမီယာစတက်ပနော့ဖ်ကပြောပါတယ်။ကမ္ဘာမြေပေါ်ကျလာမယ်လို့တွက်ဆထားကြတဲ့2312 DA14 လို့ခေါ်တဲ့ကျေပုံဥက္ကာခဲတစ်ခုမြေကြီးနဲ့မထီခင်နိုင်ပိုင်းအလိုအခုလိုဥက္ကာခဲတစ်ခုကကမ္ဘာမြေပေါ်ကျပြီးတော့ရုရှားနိုင်ငံမှာပျက်စီးမှုတွေဖြစ်ခဲ့တာပါအနံ45မီတာရှိတဲ့ဒီကျေပုံဥက္ကာခဲဟာကမ္ဘာမြေနာမိုင်ပေါင်း 16,989 မိုင်အကွာနာထိကပ်လာနိုင်တယ်လို့ American အာကာသသိပ္ပံအဖွဲ့ NASA ကပြောဆိုပါတယ်ဒါပေမဲ့ကျေပုံဥက္ကာခဲဟာကမ္ဘာမြေကိုထိမှန်အနည်းငယ်ပေးနိုင်တဲ့အခြေအနေမရှိဘူးလို့လည်း NASA ကပြောဆိုထားပါတယ်တောက်ချာနေကရုရှားနိုင်ငံပေါ်ကြွေကြလာတဲ့ဥက္ကာခဲနဲ့ကျေပုံဥက္ကာခဲကြားဆက်နွယ်ပတ်သက်မှုမရှိဘူးလို့ဥရောပအာကာသအေဂျင်စီက Twitter စာမျက်နှာကနေပြောဆိုထားပါတယ်